ရခိုင်မြို့နယ်စုဝင်မြို့တိုင်းရင်းသားတွေဟာရခိုင်ပြည်နယ်ထဲမှာသမိုင်းအစဉ်ဆက်နေထိုင်လာခဲ့ကြတဲ့မြို့နယ်စုဖြစ်ပါတယ်။လွန်ခဲ့တဲ့1950ဝန်းကျင်ကာလလောက်ကအစိုးရစီမံချက်နဲ့ထုတ်ပေးတဲ့မှတ်ပုံတွေနေထဲမှာခမီးလူမျိုးအမည်နဲ့မှားယွင်းစာရှိနေခဲ့ကြပြီးဒီနှစ်အောက်တိုဘာလကစတင်ကမှတ်ပုံတွေထဲမှာသူရဲလူမျိုးအမည်မှန်ရရှိရတဲ့စူးစမ်းနေကြတာဖြစ်ပါတယ်။ရခိုင်သမိုင်းမှာလည်းမြို့လူမျိုးအဖြစ်နဲ့သာတွေ့နေတာကြောင့်မိမိတို့ရဲ့လူမျိုးအမည်မှန်ကိုပြောင်းလဲဖို့စူးစမ်းရလို့မြောက်ဦးမြို့မှာနေထိုင်သူဦးမြထွန်းကပြောပါတယ်။
မဲပုံတော်မှာတော့ခမင်းပဲဖြစ်တယ်လေမျိုးဘာသာစကားပြောနေတယ်လေတမိုင်းကျောင်းကတော့ဒါညောက်တွေခံပင်နဲ့ပတ်သက်လို့ကျွန်တော်တို့ကမျိုးလူမျိုးတွေဖြစ်တယ်လေမဲပုံတော်တခုပဲကြော်တယ်လေအဲ့ဒါကြောင့်လည်းကျွန်တော်တို့ကကျွန်တော်ရဲ့လူမျိုးအမည်မှန်ကိုမျိုးလူမျိုးအဖြစ်ပြောင်းလဲခြင်းဖြစ်ပါတယ်ကျွန်တော်တို့ဒီကာလဒီအချိန်မှာကျွန်တော်တို့လူမျိုးတစ်မျိုးတွေမဖြစ်ဘူးဆိုလို့ရှိရင်ကျွန်တော်တို့လူမျိုးတန်ရသားတွေဟာလူနေစုအချင်းချင်းတွေမှာကပဋိပက္ခတွေရှိပါတယ်ခင်ဗျအဲ့လိုမျိုးပဋိပက္ခမဖြစ်ရအောင်ဆိုပြီးတော့ကျွန်တော်တို့ကမိမိရဲ့လူမျိုးအနေနဲ့စုစုစည်းစည်းနဲ့လူမျိုးစုတစ်ခုအဖြစ်ရည်တည်ဖို့အတွက်ကျွန်တော်တို့ကအဲ့လိုခြောက်ရခံဖြစ်ပါတယ်ခင်ဗျာ
လူဝင်မှုကြီးကြပ်ရေးနဲ့မြို့သားမှတ်ပုံတင်ရေးဦးစီးဌာနကမြောက်ဦးမြို့နယ်အထက်ပိုင်းမှာနေထိုင်သူတွေကိုမြို့လူမျိုးအောက်ပိုင်းဒေသမှာနေထိုင်သူတွေကိုခမီးလူမျိုးအဖြစ်သတ်မှတ်ပြီးမှတ်ပုံတင်ထုတ်ပေးလေးရှိတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီလိုပုံတင်သတ်မှတ်ပြီးထုတ်ပေးတာဟာမှားယွင်းမှုတရေဖြစ်ပြီးလာဝကဌာနအနေနဲ့မှတ်ပုံတင်ထဲမှာမြို့လူမျိုးကနေခမီးလူမျိုးအဖြစ်အလွယ်တကူထည့်သွင်းပေးပေမဲ့ခမီးလူမျိုးကနေမြို့လူမျိုးအဖြစ်ထည့်သွင်းမယ်ဆိုရင်အလွယ်တကူထည့်သွင်းခြင်းမပြုဘူးလို့မြို့တိုင်းရင်းသားတွေကပြောပါတယ်။ဒါပြင်အိမ်တော်စုတစ်ခုထဲမှာမိဘဖြစ်သူကိုမြို့လူမျိုးအမည်နဲ့မှတ်ပုံတင်ထုတ်ပေးထားပေမဲ့သားသမီးတွေကိုခမီးလူမျိုးအမည်နဲ့မှတ်ပုံတင်နဲ့ထုတ်ပေးထားတာတွေလည်းရှိနေပါတယ်။မြောက်ဦးမြို့နယ်ထဲမှာမြို့တိုင်းရင်းသားလူမျိုးစုကြီးရွာပေါင်း42ရွာနဲ့လူဦးရေ 2,000 လောက်ရှိပြီးအဲ့ဒီထဲကလူဦးရေ 9,000 ဝန်းကျင်လောက်သာနိုင်ငံသားမှတ်ပုံတင်ကကန်ဆောင်ထားသူတွေဖြစ်တယ်လို့သိရပါတယ်။အဲ့ဒီထဲကမြောက်ဦးမြို့သစ်ပံပယ်တန်း၊နတင်း၊ရှောင်းသာစားတို့ကြီးရွာ900မှာမျိုးလူမျိုးအဖြစ်ပြောင်းလဲဖို့အတွက်မြောက်ဦးမြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနထံတင်ပြ၆ထားသူ650ကျော်ရှိတယ်လို့သိရပါတယ်။ဒါပေမဲ့အကြီးတော်မှမောင်နှမသဘောညောင်ပင်လဲစတဲ့ကြီးရွာတွေကလူဦးရေ900ကျော်ဟာကြီးရွာအုပ်ချုပ်ရေးမှုတွေကထောက်ခံချက်လက်မှတ်ထုတ်ပေးဖို့ညှင်းဆိုနေတာကြောင့်လာဝကထံတင်ပြဖို့အခက်အခဲတွေဖြစ်နေတယ်လို့လည်းဒေသခံတို့ကပြောပါတယ်
။အဲ့ဒီအုပ်စုမှကြတော့ခမင်းနာမည်ခံထားတဲ့ပုဂ္ဂိုလ်တွေဟာအောက်ထပ်ဖိတ်တော့ပါတယ်ဒါနဲ့မျိုးအကုန်လုံးပြောင်းသွားလို့ရှိရင်ကျွန်တော်တို့ခမီးလူမျိုးအာနေသွားမြေအဲ့လိုမျိုးသဖောနဲ့သူတို့ကလက်မမထိုးပြတာပါသူတို့ကခမီးပါတီရဲ့လက်အုပ်ထိပ်မှာရှိနေတဲ့ပုဂ္ဂိုလ်တွေဖိတ်ပါတဖန်သူတို့ကလက်မကိုမထိုးပြရှင်ဘူးခါခေတော့ဧည့်သာပါပဲ
မြောက်ဦးမြို့နယ်လူဝင်မှုကြီးကြပ်ရေးနဲ့မျိုးသားမှတ်ပုံတင်ရေးဦးစီးဌာနကိုတင်ထားတဲ့6လရေပေါ်စီစစ်ရာမှာနှောင့်နှဲကြံ့ကြံ့မှုတွေရှိသလိုမြို့နယ်အဆင့်စီစစ်ပြီးတဲ့နောက်ပိုင်းပြည်내အဆင့်နဲ့ညွှန်းချုပ်အဆင့်တွေကိုဆက်လက်စီစစ်ရအောင်မှာဖြစ်တဲ့အတွက်မြောက်ဦးမြို့နယ်အတွင်းမှာရှိတဲ့မြို့လူမျိုးတွေရဲ့လူမျိုးမြင်မြန်ပြောင်းလဲရင်ဟာ20နဲ့ရှိပြီးကြာနိုင်တယ်လို့လည်းမြို့တိုင်းရင်းသားတွေကပြောပါတယ်။ခမီးလူမျိုးအမည်နဲ့မှတ်ပုံတင်ကိုင်ဆောင်လာကြတဲ့မြို့လူမျိုးတွေဟာမိမိဆန္ဒသဘောအလျောက်လူမျိုးအမည်မှန်ပြောင်းလဲကြတာဖြစ်ပြီး2014သကောင်စီရင်မှာလည်းမြို့လူမျိုးအဖြစ်နဲ့သာထည့်သွင်းခဲ့ကြတယ်လို့မြောက်ဦးဒေသခံမြို့တိုင်းရင်းသားတဦးကပြောပါတယ်
။ခမီးနာဟနာနော်မင်းကမအညောကတဲ့ဟနာခမီးနာကောက်ကယူတယ်လူမျိုးစုယူတယ်သူနဲ့မလို့နဟနနော်အစိမ်မတိုင်တာအစိမ်မယူတော့ခင်သူနဲ့မလို့လူမျိုးနှာကပလောင်းလာတယ
်ခမီးဆိုတာမိမိကိုမိမိခေါ်ဝေါ်တဲ့အမည်နာမဖြစ်ပြီးလူမျိုးအမည်မဟုတ်ပါဘူးသမန်ကြောင့်အရာလဲမျိုးလူမျိုးသားဖြစ်တာကြောင့်မျိုးတိုင်းရင်းသားအဖြစ်ထည့်သွင်းပြောင်းလဲရခြင်းဖြစ်တယ်လို့မျိုးတိုင်းရင်းသားဘာသာနဲ့ပြောဆိုသွားတာပါရခိုင်ပြည်နယ်ဘူးတိတော်ပေါတော်ပုံနှကျွန်းစတဲ့မြို့နယ်တွေကမျိုးလူမျိုးတွေရဲ့မှတ်ပုံတင်တဲ့မှာခမီးတိုင်းရင်းသားအဖြစ်ရှိနေတာကိုမျိုးလူမျိုးအဖြစ်ပြင်ဆင်ပြောင်းလဲဖို့စူးစမ်းနေကြကြောင်းလဲသိရပါရယ်ခင်ဗျာကျွန်တော် RFA တင်းနေတော့မင်းသိအောင်ပါရခိုင်ပြည်နယ်စစ်တွေမြို့ကနေစူးစိပေးပို့လိုက်တာပါခင်ဗျာ